တရုတ်ပြည်သူရေဒီယိုနှင့်ရုပ်မြင်သံကြားအဖွဲ့ခက်တွင်သတင်းထောက်၏သတင်းအရခရိုင်းမီးယားတံတားဤကာလန်ပိုင်းရင်သွားလာမှုအားပိတ်ထားပါသည်။ယူကရိန်းလုံခြုံရေးဌာနကဇွန်လ3ရက်နေ့မှခရိုင်းမီးယားတံတားကိုရေအောက်မှတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ပါသည်။ယူကရိန်းထောက်လှမ်းရေးအဖွဲ့ဟာတံတားရဲ့တိုင်းတွေကိုဖောက်ခွဲဖို့ကြိုတင်ပြင်ဆင်မှုတွေပြုလုပ်ခဲ့ပြီးဒီစစ်စင်ရေးဟာလာပေါင်းများစွာကြာမြင့်ခဲ့ပါတယ်။တရားရဲ့ရေအောက်မှာရှိတဲ့ပံ့ပိုးမှုတွေပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။လက်ရှိအချိန်ထိရုရှားအစိုးရဘက်မှတုံ့ပြန်ချက်တစ်စုံတစ်ရာမရသေးပါဘူး။ခရိုင်းမီးယားတရားယူကရိန်း